မြန်မာနိုင်ငံမှာကိုဗစ်ရောဂါနဲ့ဒီနိုင်ငံရေးအကျပ်တဲတွေကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာမယ့်အန္တရာယ်အတွက်ပြည်တွင်းပြည်ပစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ကာယရောဂါအပြင်ဆရာနာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်နိုင်ငံလူဦးရေထက်ဝက်နေပါဆင်းရဲမှုနဲ့ကြုံရနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကအစ်စတန်းကောက်ယူသတိပေးလိုက်သလိုမြန်မာနိုင်ငံသားတွေနဲ့စီးပွားရေးပညာရှင်တွေကြားမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေတာပါဒီအကြောင်းကိုဆက်ပြီးနားဆင်ရမှာဖြစ်ပါလေဗျာ
မြန်မာနိုင်ငံမှာတနည်းကြော်ကြာကိုဗစ်ကံရောဂါတန်ကနေစီးပွားရေးလုပ်ငန်းတွေပြန်လည်နလန်ထူဖို့စ조사နေချိန်မှာပဲဒီနေ့စမ်းပိုင်းမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အခြေအနေတွေပိုဆိုးလာတာပါစီးပွားရေးမြို့ပြဖြစ်တဲ့မန္တလေးမှာအာဏာသိမ်းပြီးနောက်ပိုင်းလူတွေအလုတ်ကန်ရှားပါလာတာစီးပွားရေးကြာဆင်းတာတွေကြုံနေရတယ်လို့မန္တလေးမြို့ကအငင်းစားကြောင်းစီရဦးငင်းမောင်ကပြောပါတယ
်အခုဗာလိမြို့မှာဆိုရင်ကနေရွာက900ပဲရောင်းနေတော့မှဒါပဲလူတွေတိုးနေကြတာလေအဲ့ဒီဟာလေးကိုကြည့်မယ်ဆိုရင်ကိုလူရဘလောက်ကြီးကျက်တဲ့ဆိုသိကြတယ်လေအဲနောက်တစ်ချက်ကလုပ်တဲ့ကလည်းရှားလာတော့ပုံတော့ကြည့်ရည်ကြီးရရတော့ကြောက်ကြည့်ကြတာတော့လာမလို့အဲ့ဒီဖြစ်တဲ့ခါကျတော့ဒီပေါ်ကြီးကျက်တဲ့လူရဆိုရမှာပေါ့လေနော်ဒီဘရီဆိုနိုင်ငံကြီးတော့ဆိုင်ရုံတန်းတန်းမှာမှာပဲလीနော်အဲကျွန်တော်တို့မြင်တော့နိုင်ငံကြီးကောင်းတာစီးပွားရေးကောင်းတယ်လို့မြင်ထားတာတော့
ရန်ကုန်လိုမြို့ကြီးမှာတော့လူအတော်များများရဲ့နေစဉ်ဘဝဟာအကြက်တဲတွေနဲ့ရင်ဆိုင်ပြတ်တန်းနေရတာသိတာလာတယ်လို့တံပွေမြို့ကအင်ရှင်မဒေါ်တင်းသူစာကပြောပါလေ
ရှားပွေဆက်တော့ရတာတော်တော်ခက်ခဲနေပြီအခုကအလုတ်ကင်ရှားပါလာပြီဟိုအရင်ကပို့ပြီးတော့စားဝတ်နေကြီးကအစာပိုဆိုးလာပြီပေါ့ပထမတစ်ချက်ကအဲဒီကိုဗစ်ဖြစ်တဲ့အချိန်မှာလည်းအဲ့လိုမျိုးတွေဖြစ်လာပြီးတော့ဒီအာဏာလည်းသိမ်းလိုက်တော့ပိုဆိုးလာတာပေါ့အဲ့နှစ်ခုလုံးကြောင့်လည်းဒီမျိုးပြပမာရှိနေတဲ့လောက်ကင်စားတောက်နေရတဲ့စားဝတ်နေရတွေကအကုန်လုံးကခက်ခဲလာပြီပေါ့နော်အပြောင်းလဲသွားရင်တော့တမျိုးပေါ့မပြောင်းလဲဆိုဒီတိုင်းနဲ့ဆက်ပြီးတော့ဒီလိုပဲသွားနေမယ်ဆိုရင်တော့တမီတောက်ရမယ့်ဟိုအဆင့်မျိုးကိုတချို့ဆိုရောက်သွားနိုင်တဲ့အနေအထားကိုရှိတယ်ပေါ့
UNDP ရဲ့စစ်တမ်းတွေကကိုဗစ်ကြောင့်ရောနိုင်ငံရေးမတည်ငြိမ်မှုကြောင့်ပါလာမယ့်နှစ်ထဲမျိုးပြလူဦးရေရဲ့စည်ရဲမွေးတည်မှုကလူဦးရေ3000လောက်တိုးလာမယ်လို့ဖော်ပြထားသလိုလူဦးရေထက်ဝက်လောက်ဟာစည်ရဲမွေးတည်မှုတတ်မှတ်ချက်အဆင့်ထက်နှိမ့်ချနိုင်တယ်လို့သတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကဆလို့ကာယရောဂါတန်ခံရစီမှာပဲဒီနှစ်ဖေဖော်ဝါရီ1ရက်နေ့မှာရတအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်အုံကြွမှုတွေကြောင့်မတည်မငြိမ်အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒီလိုအခြေအနေကိုပြောင်းလဲအောင်မလုပ်နိုင်ရင်ကုလသမဂ္ဂကခံမှန်းထားသလိုစည်ရဲမွေးတည်မှုတွေကြုံရလိမ့်မယ်လို့ရန်ကုန်မြို့ကစီးပွားရေးလေးလာတုံးသက်သူတူက VOA ကိုပြောပါတယ
်။ဒီလိုရဲ့စည်ရဲမွေးတည်မှုကကုလစစ်တပ်အနာသိမ်းလိုက်တဲ့အခါတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမျိုးအရာရာဖြစ်နေပါတဲ့အချိန်မှာပြည်ပြလူစည်ရဲတာချမ်းသာတာရောက်ကဟာလင်းမြားကြီးမှာဟိုတုံးသက်တူလာမယ်။တမန်ကလေးချင်းနေတဲ့ထက်ဝက်လောက်ရှိနေစတာကဟိုအများကြီးဖြစ်နေပါလေ။လက်တွေ့မှာဘယ်လိုဖြစ်မလဲဆိုကျွန်တော်တို့လူတို့ရဲ့သုံးဆွဲနိုင်စွာကအများကြီးကျော့သွားတယ်။ငွေရော့သွားတယ်၊သုံးဆွဲနိုင်စွာကျော့သွားတယ်။ကျော့သွားတဲ့အတွက်အားရပြောင်းစားနိုင်မှုလည်းကျော့သွားတယ်။တခြားဒီလူမှုဒုက္ခအနေနဲ့တက်တာကိုလူလမ်းစားနိုင်တဲ့ချင်းကြီးလည်းအများကြီးကျော့သွားတယ်။တိတိကျကျကျဆင်းနေဆိုတာကတော့ဆက်လို့ရူအထည်ကျုပ်တို့လူအများနော်လောကလာကရနိုင်ရင်ဒီလိုလုပ်ငန်းကြီးကအကုန်လုံးရပ်သွားပြီ။ဒီထဲမှာလန်ဒလန်ကိုကြည့်လိုက်လို့ရှိရင်စီးပွားရေးလုပ်ငန်းကြီးတွေဆိုင်ကြီးတဝက်လောက်ဆိုဖြစ်နေတာက
ဒီလိုစည်ရဲမွေးတည်တဲ့လူကြီးတိုးပွားလာမယ့်အကြက်တဲကိုရှောင်ရှားဖို့ဆိုရင်နိုင်ငံရေးအရလုံလောက်တဲ့အကြောင်းလဲတွေလုပ်ဖို့လိုတယ်လို့စီးပွားရေးတုံးသက်သူရန်ကုန်မြို့ကန်ကပြောပါတယ
်။နိုင်ငံရေးရပြည်နယ်မှုကြောင့်နောက်တစ်ခါဒီယောဂပေးကြောင်းဖြစ်တော့ကတနောက်ပြန်ပြန်တော့အောင်ပါပဲ။တော့ယောဂါပြီကိုပယ်လို့အချိန်လေးနဲ့ရင်ဆိုင်နေနိုင်ငံကြီးအရာလုံလောက်တဲ့အကြောင်းလေးပြန်လုပ်ပြီးတော့ဖြည့်ရှင်းပါပဲရမယ်လို့ကျွန်တော်ထင်တယ်။အဲ့လိုပုံပဲနဲ့ဒီဒီပိုင်းတော့ဖြည့်ရှင်းမှုကတော့မလွယ်ဘူး။ဒါကအထူးကြီးအကြက်တဲမျိုးကိုတွားနေတာကိုပြီးတော့အစားဆုံးမယ်အစားတန်ကြီးရမှာလေ။ဒီလိုဆိုရင်ကြောက်တဲ့အနေမျိုးကကျွန်တော်ရှောင်နေတယ်လို့ထင်ပါတယ်။
UNDP ရဲ့စစ်တမ်းမှာတော့မြန်မာနိုင်ငံမြို့ပြအိမ်တော်စုရဲ့၃ပုံတကုံခန့်ဟာစ ူဆောင်ငွေမရှိကြတော့သလိုမျိုးပြအိမ်ဆောင်စုရဲ့28ရာခိုင်နှုန်းလောက်ကလည်းတွားလာရေးအတွက်သုံးနေရတဲ့ကိုယ်ပိုင်မော်တော်ဆိုင်ကယ်တွေကိုပါရောင်းစားနေရပြီလို့ဖော်ပြထားပါတယ်။ဘဝနဲ့လည်းမစားရတာအာဟာရချို့တဲ့တာစင်းရဲလွန်းတာတွေကနေဖြစ်လာမဲ့ကိုယ်ခန္ဓာချို့ယွင်းမှုနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးဆုံးရှုံးရလိမ့်မယ်လို့လည်း UNDP စစ်တမ်းကတတိပေးထားပါတယ်ခင်ဗျာ။